မြန်မာနိုင်ငံမှာလက်လောကိုဗစ် -19 ရောဂါကူးစက်မှုများနေတာကိုထိန်းချုပ်ဖို့ကုန်ကျန်းယူကုန်ကျော်ပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMP စက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်နေသူတွေကိုအောက်တိုဘာလ21ရက်နေ့အထိလုပ်ငန်းဝင်မဝင်ကြဖို့ရက်တိုးမြင့်သတ်မှတ်လိုက်ပါတယ်။ယောဂါကူးစက်ခံရသူတွေပိုများလာတာနဲ့အတူယောဂါလက္ခဏာမပြဘဲပုံမှန်သွားလာကြသူတွေရှိနေတဲ့အတွက်ထိန်းချုပ်မှုတွေဆက်လက်ထားရှိဖို့လိုအပ်လို့အခုလိုရက်တိုးမြင့်လိုက်တာဖြစ်ကြောင်းကျန်းမာရေးအစိုးရဝန်ကြီးဌာနကအောက်တိုဘာလ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်တိုင်းအတွင်းနေထိုင်ကြသူတွေကို stay at home နေအိမ်မှာပဲနေကြဖို့အမိန့်ကို September 20ရက်နေ့ကစလို့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီစည်းကမ်းချက်တွေအရကုန်ကျန်းယူကုန်ကျော်ပေးဆောင်ရွက်တဲ့လက်ခစားလုပ်ငန်း CMB စက်ရုံအလုပ်ရုံတွေမှာတာဝန်ထမ်းဆောင်မဲ့သူတွေကို September 24ရက်နေ့ကနေ October 9ရက်နေ့အထိလုပ်ငန်းခွင်အတွင်းမသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။အခုတော့ရောဂါပြန့်နှံ့နေမှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်သတင်းတစ်ပတ်တိုးပြီးကန့်သတ်လိုက်တာဖြစ်ပါတယ်။ကျမ၏ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမနေ့ကမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ989ယောက်နဲ့သေဆုံးသူ32ယောက်ရှိပါတယ်။ဒါကြောင့်မနေ့ကအတည်ပြုလူနာစုစုပေါင်း 18,881 ယောက်နဲ့သေဆုံးသူက444ယောက်ရှိပြီဖြစ်ပါတယ်။အောက်တိုဘာလ9ရက်နေ့အတွက်တက်ခွဲနမူနာ 8,285 ခုကိုစစ်ဆေးခဲ့တာမှာအခုလိုလူနာသေ1000နီးပါးထပ်ပြီးအတည်ပြုခဲ့တာပါ။